စာရိတ္တတော်သံမြောင်နဲ့ရုပ်ရှင်သစ္ဆောင်ပိုင်ကုံတို့ရဲ့အမှုနှမှုပေါ်တရားစစ်ဆေးဆုံးဖြတ်ပုံတွေကဥရိကြောင့်ရရင်ပွားပွေရာဖြစ်တယ်လို့သူတို့ရဲ့ရှင်းလင်းတွေကပြောပါတယ်။တပ်တော်ပြုတ်ကွဲအောင်လှုပ်ဆောင်မှုနဲ့သူတို့မြောက်လုံးကိုတီးကြစီတရားဆွတ်ဆူခဲ့တာဖြစ်ပြီးအလုတ်ကျန်းတဲ့ထောင်နှံ၃နှစ်စီတရားရုံးကဒီကနေ့အဖြစ်ပေးစီရင်ခဲ့ပါတယ်။ရန်ကုန်မြို့တော်စီပေသားရေးကော်မတီအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဒေါ်သံမြောင်ကိုဖေဖော်ဝါရီ၁ရက်နေ့ကဖမ်းဆီးခဲ့ပြီးသူ့ကိုဆွဲဆိုတဲ့ပုံမှန်99မှာတပ်မတော်အပေါ်အကြီးအကျယ်ပြစ်မှုစာပိုက်ကိုဖေဖော်ဝါရီ၁၄ရက်မှာပြင်ဆင်ဖြည့်ဆွက်ခဲ့တာဖြစ်ပါတယ်။ဥပဒေတရားကနောက်ကျောင်းပြန်တက်ရောက်တယ်လို့ဖြစ်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ညီမညီအရင်းပွားပွဲရာဖြစ်တယ်လို့သူ့ရဲ့ရှင်းလင်းကပြောပါတယ်။မော်ဒယ်ရုပ်ရှင်တရုတ်ဆောင်ပိုင်ကုံကိုလည်းတရားသူကြီးကဆွဲချရှင်းလင်းနဲ့အတူခေါ်ယူတွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ရှိတယ်လို့အမိန့်ချမှတ်ခဲ့တာဖြစ်ကြောင်းသူ့ရဲ့ရှင်းလင်းကပြောကြပါတယ်။ဒီလိုစစ်မေးပုံဟာအတင်းကျပ်သဘောဆောင်းတာကြောင့်တရားရုံးလှုပ်ထုတ်လို့နည်းနဲ့ညီမညီအငင်းပွားပွဲရာဖြစ်တယ်လို့ပိုင်ကွန်ရှင်းရဲ့ဆိုပါတယ်